မြန်မာစီးပွားရေးဟာ2018-2019ခုနှစ်နှစ်မှာ GDP ဖွံ့ဖြိုးမှု 6.4% ရာခိုင်နှုန်းရှိရာကနေအခုလာမယ့် 2019-2020 ခုနှစ်နှစ်မှာ COVID ကပ်ရောဂါကြောင့် 3.5% ရာခိုင်နှုန်းဖြစ်သွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ဇွန်လ25ရက်မှာခန့်မှန်းသတိပေးလိုက်ပါတယ်။ဒါပေမဲ့လည်းအစိုးရရဲ့စီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကပ်ရောဂါဖြစ်ပွားရေးနှုန်းတိတ်မများတာဒါရီနဲ့ချိန်ကြည့်မယ်ဆိုရင်စိုးစိုးရွားရွားထိခိုက်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကယူဆပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာကအခုနှစ်ဘန်နာနှစ်မှာအစာကောင်းခဲ့ပြီးမြေကိုဗစ်ကပ်ရောဂါဖြစ်ခဲ့လို့ပြည်တွင်းပြည်ပကုသရေးဝန်ကြီးနှစ်ဖက်လုံးမှာထိခိုက်ခဲ့ပါတယ်စပ်ပြိုးရေးသတင်းအချက်အလက်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာခဏရင်ရှိနေပြီးမြေထုတ်လုပ်မှုနဲ့ဝန်ဆောင်မှုဘက်မှာတော့တကဘာလုံးဤသူမြန်မာလည်းထိခိုက်နေလို့ဒီနှစ်မှာဖွံ့ဖြိုးမှုနှုန်း 3.5% ရာခိုင်နှုန်းပဲရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းတာပါအစိုးရရုံးဒီပုံမှန်မလဲပတ်သေးရကြောင်းကမ္ဘာ့ဘဏ်အခြေခံပြီးတွက်ချက်တဲ့အချက်အလက်မြန်မာအစိုးရတွက်ချက်ထားတဲ့ကိန်းဂဏန်းနှစ်ခုလုံးကိုအတိအကျယူလို့မရသေးပဲကိုဗစ်ကပ်ရောဂါကြောင့်တတိယနဲ့ဇရုတ်ထ3လပတ်နှစ်ခုမှာမြန်မာစီးပွားရေးကျသွားနိုင်တယ်လို့ဘတ်ဂျက်လေးလာသူစီးပွားရေးပညာရှင်ဦးစောဖေးဝင်းကပြောပါတယ်။ရေစာကုန်သ
ွယ်ရေးတွေလည်းပဲအကုန်လုံးလိုလိုချင်ချင်းတရားဝင်ပုံမှန်ကုန်သွယ်ရေးရတယ်ပဲသိပြီးတော့တိုးတက်မှုမရှိဘူးပေါ့နော်။ဟိုအကုန်လုံးချုံလိုက်ရင်တော့first quarter second quarter ကခဏလေးအဲ့ဒါလေးနဲ့တွေ့ထားတဲ့ဥစ္စာကတော့အတင်းတင်းတိုးတက်မှုရှိတယ်ပေါ့နော်တိုးတော်လေးပဲ third quarter နဲ့ fourth quarter မှာတော့ကတိုးတက်မှုကပိတ်ပြီးတော့ဖြစ်လိမ့်မယ်လို့ယူဆနိုင်ပါဘူးကြာတောင်ကြာဆင်းသွားနိုင်တယ်လို့ယူဆတာပေါ့နော်
စီးပွားရေးပြန်လည်ကုစားရေးနေရာမှာသက်ဆိုင်ရာဌာနတွေကဗန်နာရေးငွေကိုမှန်မှန်ကန်ကန်နဲ့မြန်မြန်ဆန်ဆန်အသုံးချတတ်မယ်ဆိုရင်ကမ္ဘာ့ဘဏ်ခန့်မှန်းထားသလောက်ကျဆင်းသွားနိုင်လိမ့်မယ်လို့မထင်ကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်
ကျွန်တော်တို့နိုင်ငံရဲ့လက်ရှိရှိတဲ့ financial state ပေါ့နော်ဒီဘလောက်ရှိတယ်လဲပေါ့နော်အဓိကကနိုင်ငံကခြေရာတွေပါတယ်အခုညီပေးရာတွေပါတယ်နောက်ဘောဟာနေတော့ဒါသူကအရန်ကြီးခြေတွေပါတယ်နော်နောက်တစ်ခုကနော်အစောကနေတော့သူတရားပြည်ရန်ငါးပြည်ရန်အဖို့ဒါထုတ်ပြောတယ်လုပ်ငန်းတွေကိုဟိုဒါတစ်နှစ်အခုတစ်နှစ်ကလည်းဆက်ပြီးတော့မှသက်တမ်းထုတ်ပေးမယ်ဆိုတော့ဟိုအရာရိတ်ရခဏလည်းစတင်နေရတယ်ပေါ့နော်ဆိုတော့ဒါတွေကိုပေါင်းချုပ်လိုက်ရင်ကျွန်တော်ထင်တာတော့ကမြတ်တော့ငါဆိုတာဒါတော့ပြင်လို့တော့ရပါတယ်။သူတို့ကလည်းပြောရှင်းနိုင်ကြည့်ရှိတယ်လို့ပြောတယ်သဘောပဲကျွန်တော်ချက်တယ်။
မြန်မာအစိုးရကကဏ္ဍတချို့မှာယင်းနှိမ့်နှံ့မှုကြီးတိုးချဲ့နေတာဖြစ်လို့လာမယ့်ကမ္ဘာစီးပွားရေးလည်းလှင်းလင်းမြန်းမြန်ကောင်းလာမယ်ဆိုရင်လာမယ့်ဘဏ္ဍာနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းက 9.2% ရာခိုင်နှုန်းပြန်ရောက်လာနိုင်တယ်လို့ပုံမှန်အခြေအနေပေါ်မှာကမ္ဘာဘဏ်ကတွက်ဆထားတာပါမြန်မာအစိုးရကတော့ CERB လို့ခေါ်တဲ့စီးပွားရေးတက်ရောက်မှုများပြန်လည်ကုစားရေးအစီအစဉ်ကိုအချိန်မီဆောင်ရွက်ခဲ့ပါတယ်။ဒါရဲ့ရည်ရွယ်ချက်ကတော့တိုင်းပြည်စီးပွားရေးတည်ငြိမ်မှုစီးပွားရေးလုပ်ငန်းတွေကိုပံ့ပိုးဖို့ချို့တဲ့သူတွေကိုကာဝယ်ပေးဖို့ပြီးတော့ဖြစ်လာမယ့်အန္တရာယ်တွေကနေကြိုတင်ကာဝယ်နိုင်ဖို့ဖြစ်ပါတယ်။အခုအချက်တည်းကကျန်းမာရေးနဲ့စီးပွားရေးကဏ္ဍနှစ်ခုမှာညှိနှိုင်းဆောင်ရွက်မှုတွေအရေးတကြီးလိုအပ်တယ်ဆိုတာမိမောင်းထုတ်ပြခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေခံအဆောက်အုံမှာရင်းနှီးရာဝန်ဆောင်မှုကဏ္ဍတိုးချဲ့တာပို့ကုန်တိုးလာတာတူးချင်းဝယ်ယူစားသုံးတဲ့နှုန်းပြန်တက်လာတာဒီအချက်တွေနဲ့ကမ္ဘာစီးပွားရေးပုံမှန်အခြေအနေပေါ်မူတည်ပြီးမြန်မာစီးပွားရေးဟာလာမယ့်2020-2021ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 9.2% ရာခိုင်နှုန်းပြန်ရောက်လာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းတာပါဒါပေမဲ့စိန်ခေါ်မှုကြီးကြီးမားမားရှိနေတာကတော့ကမ္ဘာစီးပွားရေးအခြေအနေနဲ့ခံမှန်းရခဲ့တဲ့ COVID ကပ်ရောဂါအခြေအနေလို့ကမ္ဘာ့ဘဏ်ကထောက်ပြပါဗျာကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့တာပါ